မြန်မာနိုင်ငံကိုကုန်သွယ်ရေးအထူးခံစားခွင့်ပေးထားတာကိုပြန်လည်ရုပ်သိမ်းလိုက်မယ်ဆိုရင်ကျုံရနိုင်တဲ့ဆိုးကျိုးတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU အဖွဲ့ကိုတင်ပြခဲ့တဲ့အကြောင်းမြန်မာလုပ်ငန်းရှင်တွေကပြောဆိုလိုက်ကြပါတယ်။ကုန်သွယ်ရေးအထူးခံစားခွင့်ပေးအပ်ထားတဲ့အပေါ်ပြန်လည်သုံးသပ်ဖို့ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့ကတော့ဒီကနေ့မှပဲမြန်မာအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံရမှာဥရောပကိုတင်ပို့နေတဲ့ပို့ကုန်လုပ်ငန်းတွေရဲ့တက်ရောက်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုအပေါ်အထောက်အကူပြုနေတဲ့အခြေအနေတွေကိုအဓိကဆွေးနွေးတင်ပြရတဲ့အကြောင်းတွေ့ဆုံခဲ့တဲ့လုပ်ငန်းရှင်တွေကမြန်မာနိုင်ငံကုန်သွယ်စက်မှုအသင်းချုပ် UMFCCI မှာဒီနေ့ကျင်းပရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံကိုကုန်သွယ်အထူးအခွင့်အရေးရုပ်သိမ်းဖို့မရုပ်သိမ်းဖို့ဆိုတာ EU ရဲ့အခုခီးစဉ်ကအဖြစ်မဟုတ်ပဲ EU ရဲ့လုပ်ငန်းစဉ်အစဉ်အဆက်မှာဆုံးဖြတ်ပြီးမှသာအဖြစ်ရှာမယ့်အကြောင်းအထက်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်စိုးကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။တော့သူတို့ဘက်ကရှင်းရှင်းလင်းလင်းတင်ပြတာကသူတို့ဒီမိတ်တယ်မြန်မာကိုဥရောပကမပိတ်ဆို။မိတ်တယ်မြန်မာကိုမဖို့ရဘူးဆိုတဲ့ဆင်ရှင်ကိုသူတို့မလုပ်ပါဘူး။အခုမနေ့ကတွေ့တဲ့အချိန်ကြီးလေခုနကပြောတဲ့ GSP ခွန်တက်တာခွန်ကိုမနေ့ကဒီပြန်လဲရုပ်သိမ်းခြင်းမရှိသေးပါဘူး။နော်သူတို့ကအချက်လက်ကိုပဲရှာဖွေနေတဲ့အစ်စ်မှာပဲရှိတယ်လို့ပြောပါတယ်ကျွန်တော်တို့ထုတ်ပြန်ချက်ထဲမှာလည်းကျွန်တော်တို့ပြောပါတယ်ဒီဖြစ်တဲ့ဖြစ်ထိုက်တာတွေကိုချင့်ကြင်ပြီးတော့သူတို့ဘက်ကနေပြီးတော့သုံးသပ်ဆောင်ရွက်ဖို့သူတို့ကဒီဟာတွေကိုတွေ့ပြီးရင်လည်းသူတို့မှာ EU Parliament ဆိုတာရှိပါတယ် EU Parliament မှာသူတို့တင်ပြဆွေးနွေးပြီးတော့မှဒါတွေကိုဆုံးဖြတ်ပြီးတော့ဆောင်ရွက်ရမှာဖြစ်တဲ့အတွက်ဒီခီးစဉ်ဟာအဖြေပေါ်မဲ့အဖြေထုတ်မဲ့အမျိုးတော်ဟုတ်ဘူးဆိုတဲ့ဟာကိုကနေပြီးတော့ရှင်းပြပါပါကျေးဇူးတင်ပါတယ်
မြန်မာနိုင်ငံကိုရောက်လာတဲ့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာရေးရာကုန်သွယ်ရေးပူးပေါင်းအဖွဲ့ဟာမနေ့ကကုန်သွယ်စက်မှုအသင်းချုပ်စံစဘာအသင်းချုပ်အထည်ချုပ်လုပ်ငန်းရှင်များအသင်းအပြင်ဖက်နက်ထုတ်လုပ်ရေးလုပ်ငန်းရှင်များအသင်းစားတဲ့ဥရောပအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့နေတဲ့ပို့ကုန်လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်။2013နောက်ပိုင်း EU ကမြန်မာနိုင်ငံကိုကုန်သွယ်ရေးအထူးအခွင့်အရေးပေးပြီးတဲ့နောက်ပိုင်းဥရောပနိုင်ငံတွေကိုတင်ပို့နေတဲ့ပို့ကုန်တွေရဲ့82ရာခိုင်နှုန်းကအထည်ချုပ်လုပ်ငန်းတွေကပို့ကုန်တွေဖြစ်လာပြီးစိုက်ပျိုးရေးထုတ်ကုန်9ရာခိုင်နှုန်းနဲ့ဖက်နက်က6ရာခိုင်နှုန်းထိဖြစ်လာတယ်လို့မြန်မာနိုင်ငံကုန်သွယ်စက်မှုအသင်းချုပ်တွဲဖက်အထွေထွေအကြွင်ရမှုဒေါခိုင်ခိုင်ညွဲကပြောဆိုသွားပါတယ်။
EU အနေနဲ့လည်းကျွန်တော်မြန်မာနိုင်ငံရဲ့အထက်ချုပ်လုပ်ငန်းပတ်မှုမှုကိုသူတို့ဒီတကဘာလုံးကိုဂုဏ်ယူစွာပြောနေပါတယ်။ဘာကြောင့်လဲဆိုတော့တကယ်ကိုဖွံ့ဖြိုးတိုးတက်အောင်မြင်မှုသူတွေ့ရတဲ့အတွက်ကြောင့်ပါ။2013 GSP ရဲ့ခါကြောင့်ကျွန်တော်ကအခွန်ကင်းလွတ်ခွင့်ရလိုက်တဲ့အတွက်ကျွန်တော်နိုင်ငံဘာအကျိုးရှိလာလဲဆိုတော့ဒီကျွန်တော်ရဲ့အခွန်ကင်းလွတ်တဲ့အခြေအနေကိုကြက်တဲ့ investor တွေအများကြီးဝင်လာတယ်ကျွန်တော်သိ investor ဝင်လာတဲ့ဆိုတာကသူတို့လာရင် investment လာရင်အလုပ်ပါပါလာတာနော်သူတို့မှာဈေးကွက်ကရှိပြီးသားအဲ့ဒီဘက်နောက်ပိုင်းမှာ EU market ကိုပို့တဲ့တရုတ်ကုမ္ပဏီကြီးတွေကိုရီးယားကုမ္ပဏီကြီးတွေကအလုပ်ခံစားမှုက10,000ရှိတယ်တရုတ်တရုတ်ဂျပန်က EU တစ်ခုလုံးနဲ့ရှင်လိုက်ရင်2019မှာ EU ကဂျပန်ကိုကျော်သွားတာကျောက်ချက်ကိုဂျပန်လိုက်လာနေတာဆိုအဲ့ဒီ market ကအဓိကတော့ GSP ရောက်ဖြစ်တာကိုကျွန်တော်ပြောချင်တာ
ပို့ကုန်လုပ်ငန်းတွေကြောင့်အောက်ခြေစင်းရသားပြည်သူတွေဘဝရည်ရည်အတွက်အထောက်အကူပြုနေတဲ့အခြေအနေတွေကိုကိုယ်စားလှယ်အဖွဲ့ကိုရှင်းပြခဲ့တဲ့ကြောင်းရန်ကုန်လှိုင်သာယာစက်မှုဆောင်ကအထက်ချုပ်လုပ်ငန်းရှင်တဦးကလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အရေးလူ့အခွင့်အရေးချိုးဖောက်မှုတွေကိုအကြောင်းပြပြီးမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတဲ့အကြောင်းဥရောပသမဂ္ဂ EU အရာရှိတွေကပြောဆိုထားပါတယ်။ဒီလိုပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ EU ကိုယ်စားလှယ်အဖွဲ့ကမြန်မာနိုင်ငံကိုလာရောက်တာပါ။မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ်ကတော့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုရုပ်သိမ်းမှဆိုရင်အထက်ကျုပ်စက်ရုံအလို့သမားတွေတိတ်နေချီလုံလမဲ့ဖြစ်နိုင်ပြီးပဋိပက္ခတွေကိုနီးမှန်လမ်းမှန်အဖြစ်ရှာတာမဟုတ်ဘူးလို့ပြောဆိုကန့်ကွက်ထားပါတယ်